2016ဥရောပဖလားဘောလုံးဘိုလူပွဲတွေကိုပြင်သစ်နိုင်ငံမှာတင်းတင်းလာနေတော့ကဆက်ပြီးတော့ကျင်းပခဲ့တာမှာလက်ရှိဥရောပချန်ပီယံစပိန်အသင်းကိုအီတလီအသင်းက2ဂိုးဂိုးမရှိနဲ့အနိုင်ကစားပြီးတော့ควอเตอร์ဖိုင်နယ်ကိုတက်သွားပါပြီ။ပြီးခဲ့တဲ့ဥရောပဖလားပွဲတွေမှာနှစ်ခါဇက်တိုက်ချန်ပီယံဖြစ်ခဲ့တဲ့စပိန်အသင်းအခု2016မှာလည်းတတိယဇက်တိုက်ချန်ပီယံဖြစ်ဖို့မျှော်လင့်ချက်တွေအဆုံးသတ်သွားခဲ့ရပါတယ်။စပိန်ကိုနိုင်သွားတဲ့အီတလီအသင်းကဇူလိုင်လ2ရက်နေ့ကျရင်ဂျာမနီအသင်းနဲ့ควอเตอร์ဖိုင်နယ်မှာကစားရမှာဖြစ်ပါတယ်။တင်းလာနေမှာပဲပြင်သစ်တောင်ပိုင်းနီးစ်မြို့မှာကစားတဲ့ရှုံးထွက်ပွဲတွေမှာတော့အင်္ဂလန်အသင်းကအိုက်စ်လန်အသင်းကို2ဂိုး2ဂိုးနဲ့ရှုံးပြီးတော့ထွက်သွားရပါပြီ။အင်္ဂလန်အသင်းအတွက်ဝိန်းရူနီကပထမပိုင်း4မိနစ်မှာပယ်နယ်တီကန်ပြီးတော့2ဂိုးသွင်းခဲ့ပေမယ့်10မိနစ်အတွင်းမှာပဲအိုက်စ်လန်အသင်းကခြေပါဂိုးပြန်သွင်းခဲ့ပါတယ်။18မိနစ်အကြာမှာအိုက်စ်လန်ဘက်ကနောက်ထပ်တကိုးထပ်သွင်းပြီးတော့2ဂိုး2ဂိုးနဲ့အနိုင်ရသွားခဲ့တာပါควอเตอร์တက်သွားတဲ့အိုက်စ်လန်အသင်းကတော့ဇူလိုင်လ3ရက်နေ့ကျရင်ပြင်သစ်အသင်းနဲ့ကစားရမှာဖြစ်ပါတယ်အင်္ဂလန်အသင်းควอเตอร์တော့မတက်ဖဲရှုံးထွက်ခဲ့ရပြီးတဲ့နောက်အင်္ဂလန်အသင်းမန်နေဂျာရိုက်ဟော့ချ်စန်ဟာမန်နေဂျာအဖြစ်ကနေနှုတ်ထွက်သွားခဲ့ပါတယ်